တင်ပြနေတဲ့မှာစစ်ကောင်စီတပ်တွေအတွက်အချက်ချာချတဲ့ဆွဲတော်ကုန်းအမြောက်တပ်ကုန်းကို KNL PDF ရဲ့ပူပေါင်းတော်လိုင်းတပ်တွေဒီနေ့မနေ့သိမ်းပိုက်လိုက်ပါတယ်။လေးကိခေါ်နာမှာလက်လက်ခဲအများပြားကိုသူလောင်ထားတဲ့ဒီစစ်တပ်ဗျူဟာစခန်းကြီးကိုပူပေါင်းတပ်တွေသိမ်းပိုက်ခဲ့တဲ့တဲ့ရင်ပြည်စုံကို VO သတင်းထောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ။
ကရင်ပြည်နယ်မြဝေမြို့တောင်ဘက်လေးကေကော်မြို့နီးမှာရှိတဲ့စစ်ကောင်စီရဲ့ဆွေတော်ကုန်းအမြောက်တပ်ကုန်းလို့ခေါ်တဲ့လက်နက်ကြီးဗျူဟာစစ်စခန်းကိုဒီကနေ့အောက်တိုဘာလ18ရက်နေ့မနက်ပိုင်းမှာ KNL PDF ရဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။လေးကေကော်မှာစစ်တပ်တွေအဓိကကျပြီးလက်နက်ခဲယံအများအပြားတိုးလောင်ထားတဲ့လက်နက်ကြီးဗျူဟာစစ်စခန်းကြီးကို KNL PDF ရဲ့ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းပါဝင်တခြား PDF ပူးပေါင်းစစ်ကြောင်းတွေကပူးပေါင်းပြီးတင်ပိုက်ခဲ့တာဖြစ်ပါတယ်။အခုတင်ပိုက်လိုက်တဲ့စစ်စခန်းအချက်အခြာကြားမှုနဲ့ပတ်သက်လို့ KNU ပြောခွင့်ရဖလိုစော်တော်နီက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။အာအထူးပြန်ပြောရမယ်ဆိုရင်တော့ဒီဆွေတော်ကုန်းပေါ့နော်အရာခေါ်တော့ခွေးကုန်းပေါ့ဒီခွေးကုန်းကတော်တော်ဒုက္ခပြီးတဲ့ဟာတော့ရှိတယ်။ဒီထိုက်ပက်ကန်းကိုမထင်မထင်လို့ပြစ်ချတာတိတ်မကြသေးဘူးသူတို့တခါပြစ်ချသေးတယ်အဲ့ဒါလက်နေကြီးနဲ့နောက်ပြီးတော့ဒီဟာအထူးသဖြင့်ဒီတင်ကန်းကြီးနောင်ပတ်ဝန်းကျင်ရှိတဲ့ရွာတွေကိုလည်းဒုက္ခပေးသလိုဘလောက်ထိပေါက်တယ်ဆိုရင်တော့သူအာရှလမ်းမရေးထိတည်လဲဟိုလက်လမ်းမိတဲ့အနေအထားတော့ရှိတယ်
။စစ်တပ်စခန်းကြီးကိုတိမ့်ပိုက်လိုက်နိုင်တဲ့အတွက်အလှည့်ကြောင်းဖြစ်နိုင်တယ်လို့လည်း KNU ပြောခွင့်ရကပြောပါတယ်
။အဲ့ဒါကြောင့်မို့ပြောမယ်ဆိုတော့အခုလောလောဆယ်၄ကီကော်နဲ့မြောက်ပြည်မြို့ကတော့တကယ်အခုဟိုကွင်းမြောင်ကြီးထဲမှာဟာလာလင်းတည်ရှိနေတဲ့လဟာပြင်စည်းတခုလိုတော့ဖြစ်သွားတဲ့သဘောတော့ရှိတော့ဘူးနော်။ဘာလို့အဲ့လိုပြောရပြန်ဆိုရင်တော့ဒီမြောက်ဒီရေဘေးပေါက်ခြင်းမှာရှိတဲ့ဒီတက်ရင်းနဲ့ဖြစ်တဲ့395 396 395ဘျူဟာအပဝင်ပေါ့နော်ဆိုတော့အဲ့ဒါတွေကကျွန်တော်တို့လက်ထဲကိုရောက်သွားတာကြာပြီဆိုတော့ဘာအကောက်ကွေးမှမရှိတော့ဘူးမြို့ထဲမှာရှိတဲ့195ဆိုတော့တို့ပြန်နေတယ်ဆိုတော့ဘယ်လောက်ထိနေတယ်ဆိုတာလဲဒါမြို့ထဲမှာရှိတော့ဘာမှလဲဟိုထိအောင်မလဲမဟုတ်ဘူးကျွန်တော်တို့မြင်တာဘာဖြစ်ဖြစ်ဒါကတော့အလှည့်ပြောင်းတစ်ခုတော့ဖြစ်သွားတယ်လို့ပြောလို့ရမှာပေါ့နော်
စစ်တပ်စခန်းသိမ်းပိုက်ခံရတဲ့အတွက်စစ်သားတချို့ထွက်ပြေးပြီးတချို့လက်နက်ချရဲဆိုပြီးဒေသခံတဦးကလည်းသူတိထားသမျှကို VOA ကိုအခုလိုပြောပါတယ်
။မင်းမနဲ့ငါနဲ့ကြောက်ပါဟာ။လက်နက်ကြီးစစ်တပ်ကြီးချားတယ်။ဆရာဘုံဝင်စီအရင်ကရပ်ပေါင်းပတ်။အဲ့မှာတက်သိမ်းလိုက်တယ်ဆရာတော်ဘုံနဲ့ဆက်မကျွန်တော်တို့ကြည့်ရမှာ။တက်အဲ့တက်သားတွေကစစ်တပ်သားတွေကထွက်ပြေးရကြည့်ရ။တက်စက်ကဒီဘုံပေါင်းတက်တယ်ဟာ။ဆုံးတက်တဲ့အခါဒီပူပေါင်းကိုပြန်ရတဲ့ပြင်းရတဲ့ကမ္ဘာတော့လက်နက်အလင်းဝင်လာတယ်ဆိုတော့ပူပေါင်းတက်တဲ့လက်နက်အရမ်းညာနော်အရင်မှာတော့တက်ထိုင်တာကတော့တမ44ရက်တက်သားတွေထိုင်ကြတာပေါ့အဲ့ဒီကောင်ကနေရာတော့လက်နက်ကြီးပြင်းနေတာကလက်နက်ကြီးကောင်ကလည်းဒီနေ့ဒီကဒီနေ့ကောင်ကလည်းနေ့တိုင်းဆင်းစင်
ဆွေတော်ကုန်းစစ်တပ်ဗျူဟာစခန်းကိုတိမ့်ပိုက်လိုက်ချိန်မှာလက်နက်ခဲယမ်းနေလေအများအပြားတိမ့်စီရရှိသလိုစစ်သုံးပတ်တွေကိုလည်းဖမ်းမိထားတယ်လို့လည်း KNL PDF ပူးပေါင်းတပ်တွေဘက်ကပြောပါရယ်အဲ့ဒီထဲမှာ120မမလို့လက်နက်ကြီးတွေပါတိမ့်စီရမိတယ်လို့လည်းသိရပါရယ်အကြဆုံးနဲ့လက်နက်ချစီရင်ကိုတော့ VOA ကအခုချိန်မှာအတည်ပြုလို့မရသေးပါဘူးဆွေတော်ကုန်းဗျူဟာကုန်းစခန်းဟာလေးကီကောမြို့တင်အနီးကစစ်တပ်ရဲ့နောက်ဆုံးလက်ကျန်စစ်စခန်းလေးဖြစ်ပါတယ်။အရက်သားတွေရှိနေတဲ့ကျေးရွာတွေဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်နေတဲ့တပ်စခန်းလေးဖြစ်ပါတယ်။ KNU တပ်မ6ထိန်းချုပ်နယ်မြေတွင်စစ်တပ်က2003ခုနှစ်မှာထိုင်းမြန်မာနယ်ကြားစစ်စခန်းဖြစ်လာရောက်စစ်တပ်တပ်ဆွဲထားတဲ့စခန်းကြီးတစ်ခုလည်းဖြစ်ပါတယ်။တပ်မ2နှစ်တပ်မ4လေးအပြင်ကံယိုရန်တိုင်းလက်အောက်ခံတပ်ရင်းတွေဒီစခန်းကြီးထဲမှာလာရောက်တက်ဆွဲလေးရှိပါတယ်။အခုလိုမျိုးစစ်တပ်ရဲ့ဆွေတော်အမြောက်ကုန်းစစ်စခန်းကိုတင်ပိုက်ခဲ့ပြီးတဲ့နောက်ဝလီစစ်ဗျူဟာစခန်းဥက္ကဋ္ဌစစ်စခန်းတွေကိုလည်း KNL PD ရဲ့ပူးပေါင်းတပ်တွေဘက်ကဆက်လက်ထိုးစစ်ဆင်သွားမဲ့ပုံရတယ်လို့လည်းဒေသတွင်းကကရင်သတင်းစင်မှာဖော်ပြပါတယ်။ဆွေတော်လေးကီကောအမြောက်တပ်ကုန်းစစ်ဗျူဟာစခန်းကျသွားရတဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကအခုချိန်ထိတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်။